အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံကိုခီးမသွားကြဖို့နိုင်ငံတွင်းရောက်နေတဲ့အမေရိကန်နိုင်ငံသားတွေလည်းနိုင်ငံကနေထွက်ခွာကြဖို့မေလ18ရက်နေ့မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံရုံးကထပ်မံသတိပေးထားပါတယ်။ COVID-19 ကပ်ဘေးရောဂါဖြစ်နေသလိုမတည်ငြိမ်မှုတွေလက်နက်ကင်ပဋိပက္ခတွေလည်းဖြစ်နေတဲ့မြန်မာနိုင်ငံကိုအမေရိကန်နေခီးမသွားဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြီးခဲ့တဲ့ဧပြီလကတည်းကအမြင့်ဆုံးအဆင့်သတ်မှတ်သတိပေးထားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အနေနဲ့အတွင်းရန်ကုန်နဲ့တခြားမြို့တွေမှာပောက်ကွဲမှုတွေပိုဖြစ်လာတာကိုသိရှိထားကြောင်းတန်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်။ဒီပောက်ကွဲမှုတွေဟာစစ်တပ်အုပ်ချုပ်ရေးအဖွဲ့နဲ့ပတ်သက်ဆက်နွယ်တဲ့နေရာတွေကိုအများစုပိတ်မှတ်ထားနေတာမှာပြီးခဲ့တဲ့သတင်းပတ်ပောက်ကွဲမှုသတင်းနှစ်ခုမှာတော့တင်ကန်းကျွန်းက Lord စားတောက်ဆိုင်အနီးနဲ့မြဥကလာက Dinko ဓာတ်ဆီဆိုင်တို့မှာပောက်ကွဲမှုဖြစ်ခဲ့တာတွေဟာဆိုရင်ပြစ်မှတ်ထားတဲ့နေရာတွေပိုများလာနေတဲ့သဘောဆောင်တယ်လို့တန်ယုံထုတ်ပြန်ချက်မှာသတိပေးထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့အပြင်ထွက်ရင်ပတ်ဝန်းကျင်ကိုသတိထားကြဖို့တခုခုတန်တရားဖြစ်ဖွယ်တွေ့တာနဲ့အဲ့ဒီနေရာကချက်ချင်းထွက်ခွာကြဖို့လည်းတိုက်တွန်းထားပါတယ်။အရေးပေါ်အခြေအနေအတွက်အစားအသောက်ငွေကြေးအထုပ်အပိုပြင်ဆင်ထားကြဖို့အပြင်အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးပြတ်တောက်သွားနိုင်တဲ့အခြေအနေအတွက်လည်းကြိုတင်ပြင်ဆင်ထားဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံရုံးကမြန်မာနိုင်ငံတွင်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုသတိပေးထားပါတယ်ရှင်။